Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်နိုဝင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တော့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီညနေခင်းထွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့အတူကျမအနာငလာတို့ပြောပြပေးမှာပါကျူဘားနိုင်ငံရဲ့ကွန်မြူနစ်ကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်60အရွယ်မှာကိုလွန်သွားပြီလို့ညီဖြစ်သူလက်ရှိသမ္မတရာအူကက်စထရိုကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြနေကကြေညာပါရယ်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအဖွဲ့မှာသူ့အမျိုးသားလုံခြုံရေးအကြံပေးနေရာမှာကက်သလင်းထိုရီယာကေတီမက်ဖာလန်နဲ့သမ္မတလက်ထောက်နဲ့အင်ပီရိုအကြံပေးအဖြစ်ဒေါ်နယ်အက်မက်ဂန်ဒိုခန့်အပ်လိုက်ပါရယ်အင်ဒိုနီးရှားနိုင်ငံကအဆိုအရအဆောက်အုံတွေနဲ့မြို့တော်ဂျကာတာကမြန်မာတန်ရုံကိုနောက်လာမှာတိုက်ခိုက်ဖို့စီစဉ်ထားတဲ့အစ္စလာမစ်စစ်သွေးကြွအဖြစ်တန်ရရှိသူတို့ကိုဘုံလုတ်တဲ့ PC အတော်များများနဲ့အတူရဲတို့ကဖမ်းဆီးလိုက်တယ်လို့ရဲဌာနကပြောပါရယ်ဒီလိုသတင်းတွေကိုကြားမှာပါမအီတန်စင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်နေနားဆင်ကြရမယ်ထဲမှာတိုက်ပွဲတွေရှိနေသေးပေမဲ့လည်းအစိုးရဘက်ကတော့ငြိမ်းချမ်းရေးခရီးအတွက်အမြဲတမ်းတကားဖွင့်ကြိုးစုံနေတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ကဒီငြိမ်းချမ်းရေးကိုကျွန်တော်တို့ကကန့်လန့်နေတယ်လက်ရှိချိန်မှာလည်းကျွန်တော်တို့တကားဖွင့်ထားတယ်ကန့်လန့်ထားတယ်ကျွန်တော်တို့ကငြိမ်းချမ်းမှုရအောင်တော့အစိုးရကအသွမ်းကုန်ကြိုးပမ်းဆောင်ရွက်သွား
မှာပါဒီမှာသမရယုံပြောခွင့်ရဦးစော်ထေကခုလိုတုံးသက်ထားတာကိုမကြခင်မှာပြည်စုံနာဆင်ကြရမှာပါဒါပြင် NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်3ဦးကိုပါတီဂုံတိုက်ခါညှို့နှံစေမှုနဲ့တာဝန်သီးသီးကနေပြန်လည်ရုပ်သိမ်းလိုက်တယ်ဆိုတဲ့သတင်းစာရီကိုလည်းအခုညနေမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကကြီးညာပေးသွားမှာပါရှင်
ကျူဘားနိုင်ငံရဲ့ကွန်မြူနစ်ကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်60အရွယ်မှာကွယ်လွန်သွားပြီလို့ညီဖြစ်သူလက်ရှိသမ္မတရာအူကက်စထရိုကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြနေကကြေညာပါရယ်ကွယ်လွန်ရတဲ့အကြောင်းရင်းကိုချက်ချင်းမသိရသေးပါဘူးဖီဒယ်ကက်စထရိုကိုစနေနေ့မှာမိသားကြိုးမှာပါဖီဒယ်ကက်စထရိုဟာကမ္ဘာအနောက်ဖက်ခြမ်းမှာပထမဆုံးကွန်မြူနစ်နိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်1959ခုနှစ်မှာကျူဘားရဲ့ရွေးကောက်ခံသမ္မတဖူဂန်စီယိုဘတ်တီစတာကိုအာဏာကဖယ်ရှားခဲ့ပြီးတဲ့နောက်သူကိုယ်တိုင်လည်းအာဏာရှင်တဦးဖြစ်လာခဲ့တာပါဖီဒယ်ကက်စထရိုဟာကျူဘားနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်1959ခုနှစ်ကနေ1986ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီး1986ကနေ2008ခုနှစ်အထိသမ္မတအဖြစ်တာဝန်ယူခဲ့ပါတယ်။သူ့ကိုဆိုရှယ်လစ်စနစ်ရဲ့ချန်ပီယံတဦးအဖြစ်နဲ့နယ်ချဲ့ဝါဒကိုဆန့်ကျင်သူတဦးအဖြစ်သတ်မှတ်ကြပါတယ်။ဒါအပြင်ဖီဒယ်ကက်စထရိုဟာကျူဘားကွန်မြူနစ်ပါတီရဲ့အတွင်းရေးမှူးချုပ်အဖြစ်လည်း1961ကနေ2017ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ကက်စထရိုရဲ့လက်ထက်ကျူဘားနိုင်ငံမှာတပါတီကွန်မြူနစ်စနစ်ကိုကျင့်သုံးလာတာဖြစ်ပြီးစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်းသိမ်းခဲ့တဲ့အပြင်ဆိုရှယ်လစ်စနစ်ပြုပြင်ပြောင်းလဲရေးကိုကျူဘားလူမှုအသိုင်းအဝိုင်းတစ်ခုလုံးမှာတောက်လျှောက်ကျင့်သုံးလာခဲ့ကြတာဖြစ်ပါတယ်။တော်လှန်ရေးကောင်းဆောင်ကက်စထရိုကွယ်လွန်ခဲ့တဲ့အတွက်ဝန်ထမ်းကြောင်းအထိတ်အမှန်နဲ့မြို့တော်ဟာဗာနာမှာလမ်းတွေပေါ်မှာလူတွေစုဝေးချစ်တက်ကြပါတယ်။မက္ဆီကိုသမ္မတအန်ဒရီကေပညာညက်တိုက20ရာစုရဲ့တော်လှန်ရေးတင်ကြသားလည်းဖြစ်တဲ့ကျူဘားတော်လှန်ရေးကောင်းဆောင်ဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့အတွက်ဝန်ထမ်းကြောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဆိုဗီယက်ကောင်းဆောင်ဟောင်းမီခေးလ်ဂေါ်ဗာချော့ပ်ကလည်းကျွန်းနိုင်ငံတစ်ခုဖြစ်တဲ့ကျူဘားကိုအမေရိကန်ရဲ့ပိတ်ဆို့မှုတွေကြားကပဲအင်အားတောင့်တင်အောင်လုပ်ခဲ့တဲ့အတွက်ဂုဏ်ပြုခဲ့ပါတယ်။
အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့မှနိုင်ငံသားရေးဝန်ကြီးနေရာအတွက်ရွေးချယ်ရေးအခြေတင်ပြောနေကြဆဲဖြစ်ပေမဲ့မနေ့ကတောက်ကြနေမှာတော့နောက်ထပ်အရေးကြီးရာထူးနှစ်ခုအတွက်ခန့်ထားလိုက်ပါတယ်။ဒုတိယမျိုးသားလုံခြုံရေးအကြံပေးနေရာမှာကက်သလင်းမက်ဖာလန်နဲ့သမ္မတလက်ထောက်နဲ့အိမ်ပြီးတော့အကြံပေးအဖြစ်ဒေါ်နယ်အက်ဖ်မက်ဂန်တို့ကိုခန့်အပ်လိုက်တာပါ။ဒီရာထူးနေရာတွေခန့်အပ်ဖို့အတွက်အထက်လွှတ်တော်ရဲ့အတည်ပြုချက်မလိုပါဘူး။အခုခန့်အပ်လိုက်တဲ့နှစ်ယောက်စလုံးမှာလိုအပ်တဲ့အတွေ့အကြုံတွေအများကြီးရှိကြတယ်လို့ Mr. Trump ကကြေညာချက်မှာပြောထားပါတယ်။ဒီမတိုင်ခင်ရွေးချယ်ခံထားမှုတွေမှာလုပ်ငန်းအတွေ့အကြုံမြင့်ချက်သူတွေပါတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။အခုခန့်အပ်ခံရသူနှစ်ဦးတည်းကတဦးဖြစ်သူ Miss McFarlane ကတော့သမ္မတ3ယောက်အတွက်တာဝန်ထမ်းဆောင်ပေးခဲ့သူဖြစ်ပြီးတော့သူကအခုလက်ရှိမှာတော့ Fox သတင်းဌာနအတွက်အမျိုးသားလုံခြုံရေးသုံးသပ်မတ်ချက်ပြောကြားသူအဖြစ်လှုပ်ဆောင်နေတာဖြစ်ပါတယ်သူက2006ခုနှစ်မှာ Republican အထက်လွှတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်ပူးပြီးအရွေးချယ်တော့မခံခဲ့ရပါဘူး Mr. McGahn ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအောင်ဖြစ်ပြီး Mr. Trump ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့ရဲ့ရှေ့နေအဖြစ်တာဝန်ယူခဲ့သူပါ Mr. Trump ကိုထောက်ခံတဲ့ Republican အမတ်အနည်းငယ်ထဲမှာသူလည်းပါဝင်ပါတယ်သူကစီးပွားရေးသမားဖြစ်တဲ့ Mr. Trump သမရဖြစ်ရင်ကြုံရနိုင်တဲ့ကိုယ်ကျိုးစီးပွားနဲ့နိုင်ငံတော်ကျိုးစီးပွားကြရှုပ်ထွေးလာနိုင်တဲ့အခြေအနေတွေကိုဖြည့်ရှင်းပေးရလိမ့်မှာဖြစ်ပါတယ်။အစိုးရတောင်းပန်ဘယ်တော့မှမထမ်းဘူးတဲ့ Mr. Trump ဟာကမ္ဘာဒေသအနှံ့အပြားမှာအိမ်ချမ်းမြေပိုင်ဆိုင်မှုတွေဖျော်ဖြေရေးနဲ့အပန်းဖြေလုပ်ငန်းတွေပိုင်ဆိုင်ထားပြီး အခုလိုသူ့ရဲ့ယင်းဤမြုံနံမှုတွေကြောင့်သမရနေရာကနေဆုံးဖြတ်မှုတွေလုပ်ရမှာပတ်လိုက်မှုတွေရှိနိုင်တယ်ဆိုပြီးစိုးရိမ်နေကြတာဖြစ်ပါတယ်မစ္စတာထရမ့်ကတော့သူ့ရဲ့နေစဉ်ကုမ္ပဏီတာဝန်တွေကိုသူ့သားသမီးတွေကိုတာဝန်လွှဲထားပေးမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
စစ်တမ်းခံရတဲ့ဆီးရီးယားနိုင်ငံမှာအေးအေးတန်ကိုပါခက်ဆတင်ခန်းစားနေကြရမှုအခြေအနေတွေအတော်ဆိုးရင်စရာဖြစ်နေချိန်မှာပဲဂျော်ဒန်အစိုးရကဂျော်ဒန်နယ်စပ်တစ်လျှောက်တောင်းတင်နေကြတဲ့တောင်းနဲ့ချီတဲ့ဆီးရီးယားဒုက္ခသည်တွေအတွက်အင်္ဂါနေ့မှာအကူအညီတချို့ပြန်ပေးဖို့ခွင့်ပြုလိုက်ကြောင်းကြေညာခဲ့ပါတယ်ဂျွန်လ23ရက်နေ့ကစပြီးတော့ဆီးရီးယားကနေစစ်တမ်းကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေထဲကတဝက်လောက်ဟာကလင်းငယ်တွေဖြစ်ကြပြီးသူတို့အတွက်အစားအစာနဲ့တောက်သုံးရည်သိမ်းမရှိပဲဆေးဝါးစောင့်ရှောက်မှုကုသမှုလည်းလိုအပ်နေတာဖြစ်ပါတယ် IS စစ်သွေးကြော်တွေကဂျော်ဒန်စစ်သား9ယောက်ကိုတပ်ပစ်ခဲ့တဲ့နောက်ပိုင်းမှာတော့လူသူသိမ့်မနေတဲ့ဝေးလံခေါင်းများဒေသမှာရောက်နေကြတဲ့ဒီဒုက္ခသည်တွေအတွက်ဂျော်ဒန်ကဩဂုတ်လထဲမှာပဲတကြိမ်အထောက်အကူပစ္စည်းပို့ခွင့်ပြုခဲ့တာဖြစ်ပါတယ်။အခုတော့ဒုက္ခသည်တွေအတွက်ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့နဲ့တခြားကုလအဖွဲ့အစည်းမျိုးစုံကအထောက်အကူပစ္စည်းတွေပေးပို့ခွင့်ရလာပြီဖြစ်ပါတယ်။ဒါပေမဲ့လည်းအကူအညီပေးရက်အဖွဲ့သားတွေအနေနဲ့ဒုက္ခသည်တွေရဲ့အခြေအနေကိုမသိရသေးဘူးလို့ UNICEF ကပြောခွင့်ရပြောကြားခဲ့ပြီးကလေးငယ်တွေနဲ့အမျိုးသမီးတွေအတွက်အာဟာရချို့တဲ့မှုတွေပိုဖြစ်နေတယ်လို့သတင်းတွေရရှိခဲ့တယ်လို့လည်းပြောပါတယ်ရှင
်။ Iran နိုင်ငံမှာတောက်ကြနေကလူ45ယောက်တည်ဆုံးခဲ့တဲ့ရထားတိုက်မှုနဲ့ပတ်သက်ပြီးတော့ဆွေရပိုင်ရထားကုမ္ပဏီရဲ့ဝန်ထမ်း3ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ Iran တရားရေးဌာနကပြောပါတယ်။ Iran နိုင်ငံတရားဥပဒေရေးရာသတင်းအင်တာနက်စာမျက်နှာဖြစ်တဲ့Mizan Online ကစနေနေ့ကထုတ်ပြန်လိုက်တဲ့သတင်းမှာတော့ Iran အာဏာပိုင်တွေဟာဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတယ်လို့ပြောပါတယ်။ဒီရထားတိုက်မှုက Iran နိုင်ငံရဲ့မြို့တော် Tehran မြို့ရဲ့အရှေ့ဘက်မိုင်150လောက်မှာဖြစ်ခဲ့တာပါ။ခီးသည်တင်ရထားကဘူရာမာရထားတဲ့ရထားတစ်စင်းကိုဝင်တိုက်ခဲ့တာဖြစ်ပါတယ်။ရထားတိုက်မှုကြောင့်ရထားတွဲအတော်များများလည်းမီးလောင်သွားခဲ့ပြီးတော့တချို့လူတွေဟာအလွန်ကိုစိုးစိုးဝါးဝါးမီးလောင်သွားတဲ့အတွက်သူတို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကို DNA စစ်ပြီးတော့ဖော်ထုတ်ခဲ့ရတယ်လို့ Iran အစိုးရဘိုင် IRNA သတင်းအေဂျင်စီကစနေနေ့မှာပြောလိုက်ပါတယ်ခင်ဗျာ
ယူအေဘီကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံကအစိုးရအဆောက်အုံတွေနဲ့မြို့တော်ဂျကာတာကမြန်မာတန်ရုံကိုနောက်လာထဲမှာတိုက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တန်ရရှိသူတို့ကိုဘုံလုတဲ့ပစ္စည်းအတော်များများနဲ့အတူရဲတို့ကဖမ်းဆီးလိုက်တယ်လို့ရဲဌာနပြောခွင့်ရကဆိုပါတယ်အနောက်ဂျာဗာဒေတာမဂျာလန်ခါမှာတန်ရရှိသူကိုသူ့အိမ်နဲ့အိမ်မှာဒီသတင်းပတ်အစောပိုင်းကဖမ်းဆီးခဲ့တာပါအသက်23နှစ်အရွယ်ရီယိုပရီတာနာဝီဘာဝါဟာ Islamic စစ်သွေးကြွအုပ်စု IS တို့ကိုထောက်ခံတဲ့အင်ဒိုနီးရှားနိုင်ငံကအုပ်စုဝင်တူအဖြစ်ယုံကြည်ရသူဖြစ်ပါတယ်ခုဖမ်းဆီးမိတဲ့ဖောက်ခွဲပစ္စည်းပမာဏဟာ2000ခုနှစ်ဘာလီကျွန်းတိုက်ခိုက်နိုင်ကလပ်တစ်ခုမှာဘုံခွဲလို့လူ200ဦးသေဆုံးခဲ့ရတဲ့ပုံထက်နှဆလောက်အားအင်အားပြင်းနိုင်တယ်လို့ဒေတာရင်သတင်းဌာနကပြောပါတယ်ဖန်ဆင်းမိတဲ့အထဲမှာစာအုပ်တွေအနက်ရောင်အလံတစ်ခုကြည်ဆန်းတဲ့လက်နဲ့ပေါင်းစုံအပြင်လေတနတ်တွေတောခုတ်ဓာတ်တွေပါပါဝင်တယ်လို့ရဲဌာနပြောခွင့်ရ Boy Roughly အမကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီလိုတိုက်ခိုက်ဖို့ဘယ်လိုစီစဉ်ထားသလဲတကူတော့လှုပ်ရှားတာလားကြံရပါရရှိသလားဆိုတာနဲ့ဒီလောက်များတဲ့ဖောက်ခွဲရေးပစ္စည်းအလုံးဝဲဖို့ဘဲကငွေတွေရခဲ့တယ်လဲဘယ်လိုစီမံခဲ့တယ်လဲဆိုတာစုံစမ်းနေတယ်လို့ပြောခွင့်ရကဆိုပါတယ်တန်ရရှိခဏရသူဝီဘာဝါဟာစက်ပြိုရဲ့တိတ်ပံပညာကိုတက္ကသိုလ်မှာသင်ယူခဲ့တာဖြစ်ပြီးအလုပ်အကိုင်းမရှိတဲ့အပြင်အင်ဒိုနီးရှားနိုင်ငံဝန်တိုက်ခိုက်ဖို့ဘုံလုံးနီကိုသူ့ဘာသာလေးလာခဲ့တာဖြစ်တယ်လို့ပြောခွင့်ရအာမကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြွတို့နဲ့ဆက်ဆက်တဲ့တိုက်ခိုက်မှုတွေကြုံတွေ့နေရတာဖြစ်ပြီးအဆိုးဆုံးတိုက်ခိုက်မှုကတော့ဂျကာတာမြို့ကဇန်နဝါရီလမှာလူ၄ဦးသေဆုံးခဲ့ရတဲ့ဘုံတနက်နဲ့တိုက်ခိုက်မှုဖြစ်ပါတယ
်။ IS စစ်သွေးကြွအဖွဲ့ကိုထောက်ခံတဲ့ဖိလစ်ပိုင်နိုင်ငံကစစ်သွေးကြွအဖွဲ့ဒါဇင်ပေါင်းများစွာကိုဖိလစ်ပိုင်တပ်တွေကလေကြောင်းတိုက်ခိုက်မှုပေါင်းဝင်ထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အာဏာပိုင်တွေကပြောပါရယ်အဲ့ဒီစစ်သွေးကြွအဖွဲ့တွေဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကလူမရှိတဲ့အစ္စလမ်ဘာသာရေးကျောင်းတစ်ခုမှာခိုးအောင်းနေကြတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဘူတစ်မြို့ကဘာယာဘောရွာမှာဖိလစ်ပိုင်တပ်တွေနဲ့မော့စစ်သွေးကြွ40လောက်စနေနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့စစ်ရဟတ်ယာဉ်တွေကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါရယ်နှစ်ဖက်တိုက်ပွဲတွေအတွင်းမှာဖိလစ်ပိုင်စစ်တပ်ဘက်ကတပ်ဖွဲ့ဝင်2ယောက်တန်းရရသွားခဲ့ပြီးတော့စစ်သွေးကြွတွေဘက်ကတော့တရားရသိဆုံးတာတွေရှိပေမဲ့ဘလောက်ဆိုတာကိုမပြောနိုင်ဘူးလို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်လူပေါင်း15ယောက်သေဆုံးခဲ့တဲ့စက်တင်ဘာ2ရက်နေ့ကဘုံခွဲတိုက်ခိုက်မှုဟာမော့စစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့ပြည်တွင်းခံရပြီးတဲ့နောက်သူတို့အဖွဲ့ဟာဘုံတွေဆက်လုပ်နေတယ်လို့ ထောက်လန်းရေးသတင်းရတာကြောင့်ဖိလစ်ပိုင်တပ်တွေကအဲ့ဒီစစ်သွေးကြော်တွေကိုဘူတစ်မြို့မှာစာသာရင်းတွေကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရပုံမှုချုပ်ပဒေလာကပြောပါတယ်ခင်ဗျာ
။တရုတ်နိုင်ငံကအလုတ္တမ84ဦးတေဆုံးခဲ့ရတဲ့ဓာအားပေးဆက်ယုံဆောက်လုပ်ရေးလုပ်ငန်းကညှန်းစင်ပြောကြားမှုနဲ့ပတ်သက်လို့လူ73ဦးကိုတာဝန်ရှိသူတွေကထိန်းသိမ်းထားပါတယ်။အေးပေးတာဆက်ရုံရဲ့ပေ230အမြင့်ကအတွင်းပိုင်းကွန်ကရစ်နေရန်တွေကိုဆောက်လုပ်နေကြတော့ကြာရပတင်းနဲ့မနက်ပိုင်းကအတော်မတော်တဆမှုဖြစ်ပွားခဲ့တာပါ။တာအပေးဆက်ရုံကိုအလော်တကြီးဘလို့ဆောက်လုပ်နေတယ်လဲဆိုတာကိုလည်းကနဦးစုံစမ်းစစ်ဆေးမှုတွေလုံးဝမလုပ်ခဲ့ပါဘူး။တာဟာဒီနှစ်တွေအတွင်းတရုတ်နိုင်ငံမှာဖြစ်ပွားတဲ့ဆိုးဝါးလွန်းတဲ့လုပ်ငန်းခွင်မတော်တဆမှုတွေထက်မှအဆိုးဆုံးလည်းဖြစ်ပါတယ်။တာအပေးဆက်ရုံကိုအပြစ်သက်တိဆောက်ဖို့အချိန်အကန့်အသတ်ရှိနေတာကြောင့်စီမံကုတ်ကဲမှုမာယွန်းလို့အခုလိုဘေးဒုက္ခရောက်ကြရတာဖြစ်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြပါရယ်အသေးစိတ်အချက်လက်တွေကိုတော့ပြောမထားပါဘူးထိန်းသိမ်းထားသူ73ဦးရဲ့အသေးစိတ်အချက်လက်တွေကိုအစိုးရကမထုတ်ပြန်ပေမဲ့ထားအားပေးဆက်ယုံတာဝန်ခံဂျန်းရှီဂန်နင်းနဲ့အဓိကထားအားပေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ဟေဘေးယင်နန်းတို့ကိုစုံစမ်းနေပါတယ်ဟေဘေးယင်နန်းကုမ္ပဏီဟာအစစ်မြစ်ထားအားပေးလုပ်ငန်းအတော်များများကိုတာဝန်ယူထားပြီးတော့လုပ်ငန်းခွင်မတော်တဆမှုတမိုင်းကြောင်းရှိတဲ့ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်
2016 ASEAN Suzuki Flower ဘောလုံးပွဲကိုမြန်မာအသင်းနဲ့မလေးရှားအသင်းတို့ရန်ကုန်မြို့တုနာခွင်မှာအခုသတင်းကြေညာချိန်အတွင်းမှာအုပ်စုနောက်ဆုံးပွဲဖြစ်နေကစားနေကြပါတယ်အခုချိန်ထိတော့နှစ်သင်းစလုံးဘယ်သူမှဂိုးမသွင်းနိုင်ကြသေးပါဘူးမြန်မာအသင်းရောမလေးရှားအသင်းနှစ်သင်းစလုံးသုံးမှတ်ရထားပြီးတော့မြန်မာအသင်းကမလေးရှားတဲ့ဂိုးကွာချချက်တကိုးအတာရထားတာကြောင့်အနည်းဆုံးသိရရင်အုပ်စုကနေနောက်ဆင့်တက်မှာဖြစ်ပြီးမလေးရှားအသင်းကတော့ဒီပွဲနိုင်မှဆီမီဖိုင်နယ်ကိုတက်မှာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
နယ်လောင်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုတာဝန်ကရုပ်သိမ်းတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုပါတီရဲ့ဂုဏ်သိက္ခာညွှန်းနှံစေမှုနဲ့ပါတီတာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါပေမဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ဆက်လက်ရှိနေသေးတဲ့အပေါ်မှာတော့အငင်းပွားစရာတွေဆက်ဖြစ်နေသေးတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်။အပြည့်စုံကိုကုညဝင်းအောင်ကပြောပြပေးပါလိမ့်မယ်ရှင
်။ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးဖြစ်တဲ့မူဦးပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်း၊မြောင်းမြမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူနဲ့ရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးညံလင်းတို့ကို NLD ပါတီတွင်တာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ကြောင်း NLD ပါတီကနိုဝင်ဘာ26ရက်ဒီကနေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုပါတီတာဝန်တွေကနေရုပ်သိမ်းလိုက်ပေမဲ့တာမန်ပါတီဝင်တွေအဖြစ်ဆက်ရှိနေကြမှာဖြစ်ပါတယ်။ဘာကြောင့်သူတို့ရဲ့ပါတီတာဝန်တွေကိုရုပ်သိမ်းလိုက်ရတာလဲဆိုတာကိုတော့ NLD ပါတီဗဟိုအလို့မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကရှင်းပြပါတယ်။
ဒီကတော့မုံပင်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်အဲမုံပင်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကျွန်တော်အဖွဲ့ချုပ်ပါပဲအဲ့ဒီအဖွဲ့ချုပ်ပုဂ္ဂိုလ်ကိုရှင်းတရားဆွဲလို့အဆွဲတင်မဆွဲတိုက်ဖူးလို့ဖော်မြတ်တော်လည်းပဲအဲ့ဒီတော့ကဖော်မြတ်ဟောပေါ့ဖြံပြေးလို့မင်းရလို့ဒါတခြားနောက်တစ်ချက်ကဒေါက်တာစိုးမိုးကြီးကတော့ဦးမျိုးကျစ်ဆဦးမျိုးကျစ်ဆကရှုပ်ရှင်းရပြီးသွားတော့လည်းပဲဒီ Facebook မှာတော့တော်တော်ပတ်ဝန်းကျင်မှာတော့အဖွဲ့ချုပ်တစ်ခါကြားလို့အောင်အဖြစ်ကြော်ကြားခဲ့တဲ့ကိစ္စနောက်ဉာဏ်လေးကြတော့သူမြို့နယ်မှာဥရဒီကန္နာကပါမဲ့ပုဂ္ဂိုလ်ဟာတက်ကအုတ်ချေကန္နာဒီမှာဝင်ရောက်ဆက်ခဲ့တဲ့ခါမှာအမျိုးကိုကြည့်ပြပြီးတရားဆွဲမဲ့ဆွေးနွေးထူတော်ဖြစ်လာခဲ့တဲ့ဒေသတဲ့အဲ့ဒါတွေကိုဒီမှာသူတို့ကိုသမအဖွဲ့ဝင်ဖြစ်နေသတ်မှတ်ရတာပ
ါစစ်ဘူဟောင်းတူဦးဖြစ်တဲ့ရွှေပြည်သာပြည်သူ့တော်တော်ကိုယ်စားလှယ်ဥညာလင်းကတော့ဟိုတလောတုံးကရွှေပြည်သာမိုတယ်မှာညသကောင်အချိန်ကာရာအိုကေဆိုခွင့်တောင်းတာကိုမရလို့မိုတယ်ဝန်ထမ်းတွေကိုချင်းချောက်တယ်ဆိုပြီးသတင်းထွက်ပေါ်ခဲ့သူဖြစ်ပါတယ်။မြောင်းမြမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူကတော့ NLD ပါတီလူငယ်တာဝန်ခံတူဦးဖြစ်ပါတယ်။ဒေါက်တာစိုးမိုးသူကိုပါတီတာဝန်တွေရပ်ဆိုင်းလိုက်တာနဲ့ပတ်သက်လို့ NLD ပါတီတွဲဖက်လူငယ်တာဝန်ခံဖြစ်သူဒေါက်တာဝေဖြိုးအောင်ကအခုလိုမှတ်ချက်ပေးပါတယ
်။လက်ရှိအနေအထားကတော့ဒေါက်တာစိုးမိုးသူကိုအဖွဲ့ချုပ်ရဲ့ဘုလူငယ်တာဝန်ခံဖြစ်ကနေပြီးတော့ suspension လုပ်လိုက်တယ်။ရိုးအဖွဲ့ဝင်ဖြစ်သွားတယ်ပေါ့နော်။ကျွန်တော်အနေနဲ့ကတော့ဒါဒီမှာကစီအဖွဲ့ချုပ်ကဆက်မှတ်ထားတဲ့ဟိုဖွဲ့စည်းထားတဲ့လူငယ်လေးဖြစ်တယ်။ဟိုဆိုတော့ကျွန်တော်တို့အဖွဲ့ချုပ်ရဲ့ဝါဒနဲ့အဖွဲ့ချုပ်ရဲ့ဂုဏ်သိက္ခာပိုင်းကိုလိုက်နိုင်ရမှာပေါ့။ဒါဆိုစမိုးသူအတွက်ကတော့ကျွန်တော်တို့အနေနဲ့ကတော့စိတ်မကောင်းဖြစ်ရတာပေါ့။ဒါပေမဲ့လို့ဟိုသူ့အတွက်ကလည်းအများကြီးခွင့်ရေးရှိသေးတယ်ဆိုတာကကျွန်တော်တို့ဟိုအကုန်လုံးတူတွဲပြီးတော့ဆက်ပြီးတော့လက်တွဲပြီးအလုပ်လုပ်သွားလို့ရတယ်။သူကဒါဒီမှာကစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တယောက်ဖြစ်နေတော့မယ်။အဲ့တော့အခုလက်ရှိလည်းကိုယ်တိုင်တယောက်လည်းဖြစ်နေတော့မယ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့အနေနဲ့ကတော့ဒါဆိုစမိုးသူကိုဟိုသူလက်ရှိရည်တည်နေရတဲ့ကိုယ်တိုင်တာဝန်မှာဆက်လက်ပြီးတော့အောင်မြင်အောင်ရည်တည်နိုင်ဖို့အတွက်အများကြီးဟိုထောက်ပံ့ပေးသွားမှာပေါ့
NLD ပါတီအနေနဲ့အခုတလောမှာပါတီဝင်တွေပေါ်အရေးယူလာတာတွေအစိုးရအဖွဲ့ဝင်ဝန်ကြီးတို့ကိုတာဝန်ကရစဲတဲ့အရေးယူတာတွေဇက်တိုက်လှုပ်ဆောင်လာပါတယ်ပါတီဝင်တွေကိုပါတီစည်းကမ်းအရအရေးယူတာမျိုးကိုကြိုးဆိုပေမဲ့ပြည်သူတွေကယုံကြည်စိတ်ချမှုနည်းလာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တာဝန်တွေကိုပြန်လည်ရုပ်သိမ်းနိုင်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့တီဘောမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ
်အရေးယူတဲ့ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဒါပေမဲ့ဟိုနည်းနည်းလေးပြောကြရရှိတာကတော့ဟိုပါတီအနေနဲ့အရေးယူနိုင်တာကပါတီကနေပြီးတော့ဟိုသူ့တာဝန်တွေကိုရပ်ထိုင်းတာအပြင်းထန်ဆုံးကတော့ပါတီတွေကနေထုတ်ပစ်တာပေါ့နော်အဲ့တော့အဲ့ဒီလိုလုပ်ပေမဲ့လို့တွတ်တော်ကိုယ်စားလှယ်အဖြစ်ကတော့ပြုတ်မသွားဘူးထုတ်လို့မရဘူးပေါ့အဲ့တော့ဟိုအခုလိုအပ်နေတာကကျွန်တော်တို့တွတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းပေးဖို့လိုနေတာအဲ့ဒါမှအတားနဲ့ပြည်သူလူထုကသူ့မဲဆန္ဒရှင်တွေကနေပြီးတော့ဝမ်ပါဆန်ကတိုင်တန်းခွင့်ရသွားမယ်သူတို့ဒီတွတ်တော်ကိုယ်စားလှယ်ကအကျဉ်းစာရိတ်တာပြပြနေတယ်တာဝန်မကြည့်ဘူးအဲဓမ္မမို့ရင်လဲဒီနိုင်ငံကျေးဇူးတစ္ဆာကိုဟိုဖောက်ဖြတ်တယ်ဖွဲ့စည်းပုံချင်းကဥလိုဖောက်ဖြတ်တယ်အဲဒါဖြင့်အဲ့ဒီပြည့်ချက်၅ခုမှာတစ်ခုခုနဲ့ညီစွန်းနေဆိုရင်သူကတိုင်ခွင့်ရှိသွားမယ်ပေါ့နော
် right to recall လို့ခေါ်တဲ့မဲဆန္ဒရှင်တွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးကိုတာဝန်ကပြန်လဲရုပ်သိမ်းနိုင်တဲ့ကြိုးပမ်းမှုကိုဦးသိန်းစိတ်အစိုးရလက်ထက်ကသူရဦးရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်လဲရုပ်သိမ်းနိုင်ရေးလွှတ်တော်မှာဥပဒေအတည်ပြုပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းခဲ့ပေမဲ့အခုအချိန်ထိမအောင်မြင်ခဲ့ပါဘူးခင်ဗျာ
ကိုညဝင်းအောင်တက်ဆက်သွားတာပါအခုဆက်ပြီးတော့တိုင်းသတင်းလာတပုတ်ဖြစ်တဲ့တနိုင်ငံလုံးအဖြစ်ခက်ရစဲရေးအကြောင်းကိုတင်ဆက်ပေးပါမယ်တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်သားလက်နက်ကိုင်ပူးပေါင်းအဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စီးရဲတင်းမာမှုတွေကအရှိန်မြင့်နေစေဖြစ်ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရဘက်ကတော့တနိုင်ငံလုံးအဖြစ်ခက်ရစဲရေးပူးပေါင်းပါဝင်ကြဖို့ငင်းချင်းတကားကိုဖွင့်ထားစေဖြစ်တယ်လို့တမရယုံပြောခွင့်ရကပြောဆိုလိုက်ပါတယ်တိုင်းဒေသနဲ့ကိုင်မဟာမိတ်အဖွဲ့ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးတိစောက်ဖို့ဆိုရင်တမရော်ဘက်ကထိုးစစ်တွေကိုရက်ပြီးတော့တိုင်းဒေသတွေကစုခွာပေးဖို့တောင်းဆိုလိုက်ပြီးတော့သူတို့အနေနဲ့ကတော့ခုခံတော်လှန်ရေးစစ်ကိုဆက်ဆင်နွှဲရအောင်မယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဒေသခံတွေကတော့နေမြေတည်ငြိမ်ရေးငြိမ်းချမ်းရေးအရာဆွေးနွေးကြဖို့လိုလားနေကြပါတယ်။ဒေသစစ်ကိုမတ်စုမုံကပြောပြပေးပါလိမ့်မယ်
။ဟုတ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်ဖြစ်ပွားခဲ့တဲ့တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကွတ်ခိုင်105မိုင်ကုန်းသွယ်ရေးစခန်းနဲ့ရဲကင်းစခန်းတွေတပ်မတော်တပ်စခန်းတွေကိုအဓိကပိတ်မှတ်ထားပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ KIA, MMDAA, TNLAA, တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကပူးပေါင်းပြီးတော့တိုက်ခိုက်ခဲ့ကြတာသတင်းတစ်ပတ်ကျော်ကြာခဲ့ပြီးဖြစ်ပေမဲ့လို့အခုချိန်ထိကတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်အခုဖြစ်နေတဲ့ရှမ်းမြောက်ပိုင်းကစီးရဲတင့်မာမှုတွေနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌဒေါံဆန်းစုကြည်ဘက်ကငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်တဲ့သူတွေအားလုံးပါဝင်နိုင်ရေးတကားဖွင့်ထားပြီးငြိမ်းချမ်းရေးခရီးကိုအတူလျှောက်လှမ်းဖို့ကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။မြမအစိုးရဘက်ကလည်းအခုချိန်ထိလည်းတကားဖွင့်ကြိုးစိုးနေဆဲဖြစ်တယ်လို့မြမသမရာယုံပြောခွင့်ရဦးစောထေက VOE မြန်မာပိုင်းကိုပြောပါတယ
်။ဒီတိုက်ခိုက်မှုဖြစ်စဉ်မှာကျွန်တော်တို့စစ်တပ်နဲ့မဆိုင်နဲ့ပေါ့နော်အရသာကြည့်လို့အများကြီးထိခိုက်ဒဏ်ရာရသေးသေးရရှိတယ်အခုဒဏ်ရာသေဆုံးခြင်းကိုကြည့်လိုက်ရင်တမရုံနဲ့ရဲတပ်ဖွဲ့ကနေတယ်ကျွန်တော်ကြည့်လို့လူတို့ကများပါတယ်အဲ့တော့ဒီရွေတက်ကဘာလဲဆိုတော့ကျွန်တော်တို့ကဒီငင်းငန်းကြီးကိုကျွန်တော်တို့ကကန့်လန့်နေတယ်လက်ရှိချိန်မှာလည်းကျွန်တော်တကားပွင့်ထားတယ်ကန့်လန့်ထားတယ်သို့တော့ကျွန်တော်တို့နိုင်ငံတော်တိုင်းငံပုတ်ကိုကျွန်တော် NRPC ဥက္ကဋ္ဌရဲ့ထုတ်ပြန်ကြေညာချက်မှာပါတဲ့အတိုင်းဒီရှမ်းရောက်တွေကအပါအဝင်ကျွန်တော်တို့ကဒီငင်းအချမ်းမှုရအောင်တော့အစိုးရကအသွမ်းကုန်ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာပြောထားပြီးသားဖြစ်ပါတယ်။အခုချိန်မှာတော့ကျွန်တော်တို့ကတကားဖွင့်ထားစေဖြစ်တယ်။ကျွန်တော်တို့ကတိုက်တွန်းနေစေဖြစ်တယ်ပေါ့နော်။နောက်ဆုံးကြရင်တော့ကျွန်တော်တို့တိုင်းပြည်ကိုကမောက်ကမဖြစ်အောင်အခုလက်ရှိပေါ့နော်။ကျွန်တော်တို့ဒီမိုကရေစီတမ်းမြောက်ကိုတောင်းနေတဲ့အချိန်မှာမြန်မာနိုင်ငံမှာနိုင်ငံရေးပြည်ထောင်မှုတွေမဖြစ်အောင်စီးပွားရေးအရကမောက်ကမတွေဖြစ်အောင်ပေါ့နော်။ခုနကဆိုတဲ့ပြည်သူတွေဒုက္ခရောက်အောင်လှုပ်လာတာတွေပို့တိရပို့ပြီးတော့ကြားချိလာမယ်။တိရပို့ပြီးပြစ်ထန်လာမယ်ဆိုရင်တော့ဒီတာဝန်ကအခုတိုက်ခိုက်တဲ့ရဲနဲ့ကောင်ပေါ့နော်ဒီအဖွဲ့ရဲ့တာဝန်အပြည့်အဝဖြစ်လာပါလိမ့်မယ်
တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ဘက်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ဆိုရင်တပ်မတော်ဘက်ကတိုင်းရင်းဒေသတွေမှာထိုးစစ်ဆင်နေတာတွေကိုရပ်ပြီးတိုင်းရင်းဒေသတွေကနေစုခွာပေးဖို့တောင်းဆိုလိုက်ပါတယ် သူတို့အနေနဲ့မြန်မာတပ်မတော်ကိုမလွဲမရှောင်သာတဲ့အခြေအနေကြောင့်ပူးပေါင်းတိုက်ပွဲဝင်နေတာဖြစ်ပြီးခုခံဒေါ်လာရေးစစ်ကိုလည်းဆက်လက်ဆင်နွှဲသွားမှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ကပူးတွဲကြေညာချက်တစောင်းထုတ်ပြန်ပါတယ်။ဒုက္ခသည်တွေကိုကူညီစောင့်ရှောက်ပေးထားတဲ့တရုတ်နိုင်ငံကိုလည်းကျေးဇူးတင်တယ်ဆိုတာကိုမဟာမိတ်အဖွဲ့ဘက်ကမှတ်တမ်းတင်ဖော်ပြပါတယ်။အခုလိုတိုင်းသားနဲ့နှက်ကိုင်းတဲ့တပ်မတော်တို့တရုတ်မြန်မာနယ်စပ်အနီးတိုက်ခိုက်နေတာတွေကိုရက်စဲကြဖို့ကိုလည်းတရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်။အခုလိုတိုက်ပွဲဖြစ်နေချိန်မှာတရုတ်နိုင်ငံဘက်ကအစ်စ်မြစ်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ပြီးတပ်မတော်ကကွေဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံပါတယ်။ဒါ့အပြင်မြန်မာတရုတ်နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကနယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးဆွေးနွေးကြကြတယ်လို့ဦးစောထေကပြောပါတယ်။
ကျွန်တော်တို့ 2+2 meeting ပေါ့ 2+2 ဆိုတာကမြန်နိုင်ငံကာကွယ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေအမာဒုအညီတွေဦးဆောင်ပြီးတော့ကျော်လောက်တဲ့သဘောပေါ့။အဲ့ဒါဘာကြောင့်လို့ရလဲဆိုတော့ကျွန်တော်တို့နဲ့အင်မီဂျင်နိုင်ငံတွေမှာနေသားနေသားဒေသနဲ့ပတ်သက်လို့အငင်းပွားမှုတွေအဲပူပေါင်းဆောင်ရွက်မှုတွေလိုအပ်တယ်ဆိုရင်ကျွန်တော်တို့အဆင့်လိုက်ကော်မတီတွေရှိတယ်နေသားကော်မတီတွေပေါ့နော်အဲ့ဒါတွေရှိတယ်ဒါပေမဲ့ကျွန်တော်တို့နဲ့တရုတ်နိုင်ငံမရှိဘူးဘာကြောင့်မရှိလဲဆိုတော့တရုတ်မြန်မာနေသားပေါ့နေနမိတ်မင်းကိုကိုပြုပြီးတော့ကိုကျက်ပြုပြီးတော့လုပ်နေတဲ့အခုလက်မှတ်မထိုးရသေးတဲ့လက်နက်ကင်တပ်ဖွဲ့တွေကအဲ့မှာရှိတယ်ရှိတဲ့အတွက်ကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ကြားမှာနေသားဒေသမှာဖြစ်ဖြစ်ဘဝဒီပဲတခုခုပေါ့နော်အဲ့လိုတည်ငြိမ်အေးချမ်းမှုအလုံးစုံမှုကိုထိခိုက်စေနေတဲ့အဖြစ်လာရင်ပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံသားမှာပြောရရင်ကျွန်တော်ဗဟိုအစ်စ်နေမှာတော်တော်ကြီးတော့ပြောနေရတယ်ပြောနေရတော့ကျွန်တော်တို့ချန်တဲ့နိုင်ငံတွေနဲ့အလားတူနေဆက်ဒေသတည်ငြိမ်ရေးအေးချမ်းရေးကိုဒါနှစ်ဖက်လုံးကိုပြောတာပါအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပူးပေါင်းဆောင်ရွက်ဖို့အတွက်နိုင်ငံကာကွယ်ရေးနဲ့နိုင်ငံသားရေးပါတဲ့ကျွန်တော်ဒုက္ခဆွေးနွေးခြင်းကိုလုပ်တင်နေဆိုတဲ့အခါမှာကျွန်တော်ကဒီအစိုးရမှလက်ထက်မှစပြီးဆောင်ရွက်တာဖြစ်ပါတယ
်တိုင်းရင်းသားလက်နက်ကိုင်ပူးပေါင်းအဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းတပ်မတော်စစ်ကြောင်းဘက်ကလည်းဒေသတွေမှာနေမြေလိုက်ရှင်းနေလို့တိုက်ပွဲတွေကြောင့်အရသာတချို့အသက်သေဆုံးမှုရှိခဲ့ပါတယ်ဒီလိုအသက်အန္တရာယ်နဲ့ဒေသတွေလုံခြုံရေးစိုးရိမ်ရလို့တရုတ်နေဆက်ကိုထွက်ပြေးတိမ်းရှောင်ရသူအပါအဝင်အိုးအိမ်စွန့်ခွာထွက်ပြေးနေရသူထောင်ပေါင်းများစွာရှိလာနေပြီလို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဒါကြောင့်ဒီပဋိပက္ခကိုစည်ရင်းနှီးနဲ့မဖြေရှင်းကြပဲနိုင်ငံရေးနှီးလန့်နဲ့ဖြေရှင်းကြပါလို့ဒုက္ခသည်တွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ရှမ်းလူငယ်ကိုရဲ့အဖွဲ့ကစိုင်းတော်ဆိုင်ကလည်းမြစ်တာရက်ခံပါတယ
်ဟောနိုင်ငံရေးကိုနိုင်ငံရေးနှီးနဲ့ဖြေရှင်းဖို့ပဲကောင်းပါလေဟိုအခုကပြည်သူလူထုပဲနှစ်နာတယ်လေအနာရှိရှင်ဖေးရှိရလေဆိုတော့အမြန်ဆုံးဖြေရှင်းဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်ဟုတ်ကဲ့
အခုလက်ရှိအခြေအနေမှာလဲကွက်ခိုင်လာရှိုးမူဆယ်ဘတ်တွေမှာတံတားတွေနဲ့ရဲကင်းတွေကိုတိုက်ခိုက်မှုတွေရှိနေဆဲဖြစ်သလိုကုန်ကားတွေကိုမီးရှို့မှုနဲ့တံတားတွေမှာမိုင်းထောင်ဖောက်ခွဲမှုတွေရှိနေပြီးအပြန်အလှန်ပစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိလို့အရက်သားတချို့အသေဆုံးမှုရှိနေပါတယ်စစ်ပြေးဒုက္ခသည်တွေကိုတော့ခိတဆစ်ဆောင်စခန်းတွေဖွင့်လှစ်ထားပြီးဒေသခံပြည်သူတွေနဲ့ရက်မိရက်ဖာတွေကစောင့်ရှောက်ပေးထားပြီးတော့အခုလက်တလောအခြေအနေမှာတော့ရာသီဥတုထံကြောင့်အဝတ်အစားနဲ့အနှွေးတွေတွေအရေးပေါ်လိုအပ်နေတယ်လို့သိရပါတယ်ရှင်
မဆူမွန်တက်ဆက်ထားတာပါတောတာရှင်များရှင်အခုတစ်ခါမှာတော့ဒီနေ့ည9နာရီစနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဗားရီဆွေးနွေးမှုရှိလဲဆိုတာကိုကြည့်ကြအောင်ပါ
တောတာရှင်များရှင်မြမပြည်မှာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ့်မှုလူသက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်လွယ်ကြရင်ကောင်းမလဲဘယ်ပုံဘယ်နည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူလူအကြပညာပေးလုပ်ငန်းတွေတွင်တွင်ကျယ်ကျယ်ဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်။
သောတာရှင်များအနေနဲ့ဒီနေ့ည9နာရီမတိုင်မီအချိန်မီဆက်တယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။အခုထွာမှာတော့ကျန်းမာရေးသတင်းတစ်ပုဒ်ကိုတစ်ဆက်ထည့်တင်ဆက်ပေးပါမယ်။ကလေးတွေကိုနှစ်ဖြားယောဂတိုက်ဖြတ်တဲ့ဆေးတိုက်ခြင်းအပြင်ဒီယောဂကူးစက်ပြန့်နှံ့မှုကိုတည်တည်တတ်တာရောကြစေနိုင်တယ်လို့သုတေသီတွေကပြောကြပါဗျ။လောလောဆယ်ဒီလိုဆေးတိုက်တဲ့အစီအစဉ်အများစုဟာအသက်9နှစ်အောက်ကလေးငယ်တွေအတွက်သာဖြစ်ပေမဲ့လည်းတကယ်တော့ဒီအသက်အရွယ်ကန့်သက်ချက်ကိုတွေးလိုက်မယ်ဆိုရင်တော့ငှက်ပြားယောဂါဖြစ်ပွားတဲ့အရေးအတွက်ပိုပြီးကြာဆင်းသွားနိုင်တယ်လို့ Bill and Melinda Gates Foundation ကငွေကြေးထောက်ပံ့ပေးထားတယ်။တကူရီတန်ရှင်းရေးနဲ့အပူပိုင်းဒေသဆေးဝါးဆိုင်ရာ London တက္ကသိုလ်ရဲ့လေ့လာချက်တစ်ခုမှာဖော်ပြထားပါတယ်။ဒီကြောင်းပြည်စုံကို Henry Ridgewell က London မြို့ကပေးပို့ထားတဲ့တင်ကိုမှခင်ပြထွေးကပြောပြပေးပါလိမ့်မယ်ရှင်။
ကမ္ဘာတဝန်းပြီးခဲ့တဲ့2015ခုနှစ်ကငှက်ပြားယောဂါဖြစ်ပွားမှုပေါင်း214တန်းရှိပြီးလူ4,308,000သေဆုံးခဲ့တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကခန့်မှန်းပြောဆိုထားပါတယ်။သေဆုံးသူအများစုဟာအာဖရိကတိုက်တောင်ပိုင်းဆာဟာရာဒေသနဲ့နိုင်ငံတွေမှာပါ။ စနီဂေါနိုင်ငံမှာရှိတဲ့ Speak Up Africa အဖွဲ့လို့အကူအညီပေးရေးအဖွဲ့တွေကကျန်းမာရေးဝန်ထမ်းတွေကတော့ငှက်ဖျားယောဂါဖြစ်များတဲ့နေရာတွေမှာမိုးရင်ချင်းဆိုရင်အသက်70နှစ်အထိကလေးငယ်တွေကိုငှက်ဖျားယောဂါကြိုတင်ကာကွယ်နိုင်မဲ့စိတ်တိုက်တဲ့နည်းလမ်းတွေတရက်စတင်လှုပ်ဆောင်နေပါတယ်။ဒါဝရရာသီအလိုက်ငှက်ဖျားယောဂါဖြစ်ပွားမှုကြိုတင်ကာကွယ်နည်းအတူကောက် SMC လို့ခေါ်ပါတယ်။ဒီစီစဉ်မှာကလေးငယ်2သိန်းပါဝင်ပြီးတကူရီတက်ရှိရင်းနဲ့ဘူပိုင်းဒေသစေဝါဆိုင်ရာလန်ဒန်တက္ကသိုလ်ကသူတေတီတွေကစောင့်ကြည့်လေ့လာခဲ့ကြတာပါ။ဒီသူတေသနာလုပ်ငန်းကိုတော့ပါမောက်ခPaul Milligan ကဥဆောင်ပါတယ်
။ The treatments don't have to be repeated at strictly 4-week intervals and that's quite challenging in terms of
ပထမချင်းစိတ်တိုက်ပြီး liver DDT မှာနောက်တစ်ချိန်ထပ်တက်ရပါတယ်။ကျေတိကြလို့ရတာမို့ဒီလိုလို့ရတာကအာဖရိကကျေးလက်ဒေသတွေမှာတော့မလွယ်ပါဘူး။ဒါတော့နိုင်ငံတွေမှာဒီနီလန်သစ်ကခက်မြန်မြန်အသားကျလာနေပါပြီ
။ဒါအပြင်ရလက်ကိုလည်းတွေ့လာရတာပါ။ဒီစီစဉ်ကြောင့်စင်နီဂေါနိုင်ငံမှာအသက်70နှစ်အောက်ကလင်းငယ်တွေအခြားငှက်ဖျားယောဂါဖြစ်ပွားမှုတစ်ဝက်ကျော်ယော့ကျသွားပါတယ်။ယောဂါကူးစက်မှုလည်းကျသွားတာကြောင့်အသက်70နှစ်အထက်ကလင်းငယ်တွေရှားမှလည်းဒီယောဂါဖြစ်ပွားမှုက၄ပုံတစ်ပုံကျဆင်းသွားပါတယ်
။ By expanding the age range, one is then treating a larger fraction of
အသက်အကန့်အသတ်ထပ်တိုးခြင်းအပြင်ချိန်ကနေတစ်ဆင့်ကူးစက်တဲ့ဒီယောဂါဖြစ်ပွားမှုကိုအများကြီးကာကွယ်ကုသရာရောက်ပါလိမ့်မယ်။
ဒီနှစ်2016ခုနှစ်အတွင်းနိုင်ငံပေါင်း17နိုင်ငံမှာအသက်5နှစ်အထိကလင်းငယ်15သန်းကိုစီးတိုက်ကျွေးပြီးတော့ SMC စီစဉ်ကိုအကောင့်ထဲဖော်ခဲ့ပါတယ်။ဒီထက်အသက်အရွယ်ပိုကြီးတဲ့ကလင်းငယ်တွေကိုပါစီးတိုက်ခြင်းအဖြစ်ယောဂါဖြစ်ပွားမှုတွေကိုကာကွယ်နိုင်တယ်ဆိုတာကိုနောက်ဆုံးလေ့လာချက်တွေကဖော်ပြနေတယ်လို့ပါမောက်ခမီလီကန်ကပြောပါတယ
်။ What we found was that if you're going door to door it doesn't take much extra time to treat older children.
အိမ်ဝင်တိမ်ထွက်သွားနိုင်မယ်ဆိုရင်အသက်အရွယ်ပိုကြီးတဲ့ကလေးငယ်တွေကိုစိတ်တိုက်ဖို့အချိန်အများကြီးပိုယူစရာလည်းမလိုပါဘူး။စာသင်ချိန်ပြင်ပမှာစိတ်တိုက်တယ်ဆိုရင်လည်းတစ်ချိန်တည်းမှာကလေးငယ်အများပြားကိုစိတ်တိုက်နိုင်တယ်ဆိုတာကျွန်တော်တို့တွေ့ရပါတယ
်။နောက်တစ်ဆင့်စမ်းသပ်ရမှာကတော့ဒီစနီဂေါနိုင်ငံအပြင်အာဖရိကကတခြားနိုင်ငံတွေမှာပါအသက်အရွယ်ပိုကြီးတဲ့ကလေးငယ်တွေကိုဒီ SMC အစီအစဉ်မှာပါဝင်စေခြင်းအဖြစ်ပို့ပြီးတော့အကျိုးရှိစေမလားဆိုတာလေ့လာဖို့ပဲဖြစ်တယ်လို့ပါမောက်ခမီလီကန်ကပြောပါတယ်ရှင်။
ကျမရဲ့သတင်းတစ်ပုဒ်ကိုမက်ခင်ပြည်တွေတင်ဆက်ထားတာဖြစ်ပါတယ်။ VOA ရဲ့ညဘက်အစီအစဉ်ကိုည9:20အထိမှာတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ VOA ကလည်းစနေနေ့ညနေခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောက်ကကြီးညာပေးပါမယ်ရှင်
။ကျူဘားနိုင်ငံရဲ့ကွန်မြူနစ်ကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်90အရွယ်မှာကွယ်လွန်သွားပြီလို့အညီဖြစ်သူလက်ရှိသမ္မတရာအူကက်စထရိုကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြားနေကကြေညာပါတယ်။ကွယ်လွန်ရတဲ့အကြောင်းရင်းကိုချက်ချင်းမသိရသေးပါဘူး။ဖီဒယ်ကက်စထရိုကိုစနေနေ့မှာမိသကြုံမှာပါ။ဖီဒယ်ကက်စထရိုဟာကမ္ဘာအနောက်ဘက်ခြမ်းမှာပထမဆုံးကွန်မြူနစ်နိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်။1959ခုနှစ်မှာကျူဘားရဲ့ရွေးကောက်ခံသမ္မတဖူဂန်ဆီယိုပါတီစတာကိုအာဏာကဖယ်ရှားခဲ့ပြီးနောက်သူကိုယ်တိုင်လည်းအာဏာရှင်တဦးဖြစ်လာခဲ့တာပါ။ဖီဒယ်ကက်စထရိုဟာကျူဘားနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်1959ကနေ1986ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးတော့1986ကနေ2008အထိသမ္မတဖြစ်တာဝန်ယူခဲ့ပါတယ်။သူကိုဆိုရှယ်လစ်စနစ်ရဲ့ချန်ပီယံတဦးအဖြစ်နဲ့နေချက်ဝါဒကိုဆန့်ကျင်သူတဦးဖြစ်သတ်မှတ်ကြပါတယ်။ဒါအပြင်ဖီဒယ်ကက်စထရိုဟာကျူဘားကွန်မြူနစ်ပါတီရဲ့အတွင်းရေးမှူးချုပ်ဖြစ်လဲ1961ကနေ2017ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအဖွဲ့မှာနိုင်ငံခြားရေးဝန်ကြီးနေရအတွက်ရွေးချယ်ရေးအခြေအတင်ပြောနေကြဆဲဖြစ်ပေမဲ့လို့မနေ့ကတောက်ကြနေကတော့နောက်ထပ်အရေးကြီးရာထူးနှစ်ခုအတွက်ခန့်အပ်လိုက်ပါတယ်။သူ့အမျိုးသားလုံခြုံရေးအကြံပေးနေရာမှာကက်သလင်းမက်ဖလန်နဲ့သမ္မတလက်ထောက်နဲ့အိမ်ပြတော်အကြံပေးအဖြစ်ဒေါ်နယ်မက်ကန်တို့ကိုခန့်အပ်လိုက်တာပါ။တရားထူးနေရာတွေခန့်အပ်ဖို့အတွက်အထက်လွှတ်တော်ရဲ့အတည်ပြုချက်မလိုပါဘူး။ဒီမတိုင်ခင်ရွေးချယ်ခံနာမှုတွေမှာလုပ်ငန်းအတွေ့အကြုံမရင်ကျက်သူတွေပါတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်ရှင်။
မနက်လောင်ကသတင်းချင်းချုပ်ကိုကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်ကျွန်မအီတန်စံပါရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်ကိုည9:20အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ24 kHz 9323ညာနဲ့လိုင်းဒိုမီတာ57 kHz 9885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကျန်းမာရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.